Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American အတန်းကနေ2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မူပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမမျှသဆင်အောင်နဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နောက်ဆုံးလှုပ်ရက်တွေကြောင့်တနင်္လာနေ့မှာအမေရိကန်စတော့ရှယ်ယာဈေးကွက်ဟာနောက်တစ်ချီထပ်ပြီးတော့ထိုးကျသွားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအခုဧပြီလ3ရက်မှာမြန်မာနိုင်ငံကိုတွားရောက်ဖို့အတွက်စူးစမ်းနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆက်မူရင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
The Myanmar issues have I think gotten a lot of focus inside the company and they're real issues and
we take မြန်မာနိုင်ငံရဲ့အရေးမှာ Facebook ကိုအသုံးပြုပြီးတော့လွှဲမှားတဲ့လှုပ်ဆော်မှုတွေရှိရကြောင်း Facebook ရဲ့အကြီးအကဲ Mark Zuckerberg ပြောသွားတာဖြစ်ပါတယ်တွေ့ဆုံမိများကနေပတ်သက်လို့သတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒါအပြင်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်ရင်ကနိုင်ငံကဘာလက်ခီးသွွားတွေတော်ရောက်လေပတ်ခွင့်မပြုတဲ့မိုးကုတ်ရတနာမျိုးကိုကဘာလက်ခီးသွွားတွေလေပတ်ခွင့်ပြုဖို့ပြင်ဆင်နေပြီဆိုတဲ့အကြောင်းနဲ့မြန်မာအစိုးရဝန်ကြီးတဦးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတော်ရောက်ဖို့အစီအစဉ်စတာတွေတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မမြသင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ကAmazon online secret ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲစတင်လာတဲ့အနေအထားမှာ American နဲ့ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်က American တွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက် American ရဲ့ stock share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။ Dow Jones ဈေးကဈေးပိတ်ချိန်မှာ5.89 point ကျခဲ့တာမို့ 1.9 ရာခိုင်နှုန်းကျဆင်းတယ်လို့ S&P အညွှန်းကိန်းကလည်း900ကျပြီးတော့ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ Nasdaq ကလည်းဈေးပိတ်ချိန်မှာ3ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်သမ္မတ Trump မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ Amazon ကို3ချိန်လောက်ဝေဖန်ပြစ်တင်ခဲ့ပါတယ် Amazon တည်ထောင်သူ Jeff Bezos ဟာ The Washington Post သတင်းစာကိုပိုင်ဆိုင်သူဖြစ်ပြီးဒီသတင်းစာက Trump နဲ့သူ့အဆိုအဖွဲ့နဲ့ပတ်သက်ပြီးရေးသားတဲ့သတင်းတွေဟာ Trump ကိုမကြာခဏပဲဒေါသထွက်စေတာဖြစ်ပါတယ်။ Amazon ရဲ့ကြီးမားတဲ့ဈေးကွက်ကအသေးစားလုပ်ငန်းရှင်တွေအတွက်ထိခိုက်စေတယ်လို့သမ္မတကဝေဖန်ခဲ့တယ်လို့ Amazon မှာမှာယူတဲ့ပစ္စည်းတွေကိုစားသုံးသူတွေလက်ထဲပို့ပေးတဲ့ American Support လုပ်ငန်းကိုလည်း Amazon ကအခကျင်းတွေပေးဆောင်မှုတိတ်ကိုနှဲပါတဲ့အတွက်အဆိုအဝင်ငွေဒေါ်လာတန်းနဲ့ရာနဲ့ချီပြီးတော့နှစ်နာတယ်လို့ပြောခဲ့တာမှာ Amazon ပေါ် Trump နဲ့ပြောဆိုတိုက်ခိုက်မှုတွေစတင်ခြင်းကစပြီးAmazon ဟာဈေးကွက်တန်ဖိုးဒေါ်လာ32.5ဘီလီယံလောက်ဆုံးရှုံးခဲ့ရပါတယ်။ဒါအပြင်တစ်နှစ်အတွက်ကုန်သွယ်ငွေဒေါ်လာ3ဘီလီယံဘူးလောက်ရှိတဲ့ American တင်ပို့ကုန်128မျိုးအတွက်တရုတ်ကအခွန်တိုးကောက်မယ်လို့ကြေညာခဲ့တာမို့ယင်းနှိမ့်ညွှန်နှံသူတွေကိုစိုးရိမ်လာစေတာလည်းဖြစ်ပါတယ်။ဒေါ်လာဘီလီယံ50လောက်တန်းနဲ့တရုတ်သွင်းကုန်တွေပေါ် Trump အစိုးရဘက်ကအခွန်တိုးကောက်ဖို့လှုပ်တာကိုတရုတ်ကတုံ့ပြန်ခဲ့တာဟာစီးပွားရေးမှာကမ္ဘာအကြီးဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်လာမယ်အရေးလက္ခဏာဖြစ်စိုးရိမ်နေကြတာလည်းဖြစ်ပါတယ်။
American ပြည်ထောင်စုကိုနိုင်ငံတောင်ဘက်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်ဖို့လူထောင်ကျော်လာနေချိန်မှာ American ကိုရွှေ့ပြောင်းအခြေချတွေခိုးယူတာခံနေရတယ်လို့သမ္မတ Trump ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ America တိုက်အလဲပိုင်းကလူ1100လောက်ဟာစီးရဲမွဲတေမှုနဲ့အကြမ်းဖက်မှုတွေကလွတ်မြောက်ပြီး American နိုင်ငံမှာခိုးလုံခွင့်ရလို့ရညာစ조사ဖို့မက္ကဆီကိုနယ်စပ်ကနေမြောက်ပိုင်း American ပြည်ထောင်စုစီအုပ်စုဖွဲ့လာနေတာကိုသမ္မတကပြစ်တင်ပြောဆိုတာပါ American ဘက်ကိုလာဖို့စ조사သူတွေမက္ကဆီကိုနိုင်ငံထဲမဝင်နိုင်အောင်မက္ကဆီကိုနိုင်ငံအနေနဲ့တားဆီးနိုင်ခွင့်အာဏာအပြည့်အဝရှိတယ်မက္ကဆီကိုမြောက်ပိုင်းနယ်စပ်မှာဒီလူအုပ်ကိုနယ်စပ်ဥပဒေနဲ့တားဆီးရမယ်မက္ကဆီကိုဘက်မှာထိရောက်တဲ့နေဆက်ထိန်းချုပ်ဥပဒေမရှိဘူးလို့လဲသမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားပစ်တင်ပါတယ်။ပြောင်းရွှေ့အခြေချလူသူအများစုဟာ Honduras နိုင်ငံကဖြစ်ပြီး American နိုင်ငံကိုနေဆက်ကတိတ်တဆိတ်ဖြတ်ကျော်ဝင်ရောက်ဖို့စီစဉ်ထားတယ်လို့ဒီလူကြီးကိုဥဆောင်သူတူကဆိုပါတယ်။သူတို့ဟာ American နိုင်ငံမှာဘဝတည်ဆောက်ဖို့မျှော်လင့်ချက်နဲ့မက္ကဆီကိုနဲ့ Guatemala နေဆက်ကနေမြောက်ဖက်ကိုကီလိုမီတာရာပေါင်းများစွာခရီးနှင်လာနေတာဖြစ်ပါတယ်။မနစ်ကလည်းဒီထက်အရေးအတွက်နည်းတဲ့လူစုအဖွဲ့နှစ်ဖွဲ့အမေရိကန်နိုင်ငံကိုရောက်လာခဲ့ပြီးအခုချိန်ထိလူ100ရဲက3ယောက်ကိုခေါ်လုံခွင့်ပေးခဲ့ပါတယ်။ဂ ကျန်လူတွေအတွက်တော့ဆုံးဖြတ်ချက်မကျသေးပါဘူး
American ပြည်ထောင်စုကပြည်နယ်နှစ်ခုဖြစ်တဲ့ Oklahoma နဲ့ Kentucky ပြည်နယ်တွေမှာတနင်္လာနေ့ကတောင်းနေချေဆရာဆရာမတွေလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးလစာပို့ပေးဖို့နဲ့ပညာရေးအတွက်ထပ်ပေါင်းမှုပို့ပေးဖို့တောင်းဆိုပါတယ်။အဲဒါတောင်ပိုင်းမှာရှိတဲ့ Oklahoma ပြည်နယ်နဲ့ Kentucky ပြည်နယ်နှစ်ခုစလုံးကစာသင်ခန်းတွေပိတ်ထားပါတယ်။တချို့ကຫນွေဦးကျောင်းပည့်ရပိတ်ထားဖြစ်တယ်လို့တချို့ကျောင်းတွေကဆရာတွေဆန္ဒပြတာကြောင့်ပါ။အနောက် Virginia ပြည်နယ်မှာဆရာတွေလစာတိုးမပေးလို့ကိုယ့်ရဲ့ကြားဆန္ဒပြမှုကြောင့်လစာတိုးပေးလို့ရပ်ဆိုင်းခဲ့တဲ့နောက်မှာအခု Oklahoma ပြည်နယ် Oklahoma မြို့နယ် Kentucky ပြည်နယ်က Frankfort မြို့တွေမှာဆရာတွေဆန္ဒပြလာကြတာပါ။ဒီပြည်နယ်က Oklahoma ပြည်နယ်ကဆရာလစာ American ရဲ့ပြည်နယ်90ထဲမှာတက်တဲ့အနေဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့လစာတိုးပေးဖို့လွှတ်တော်အမတ်တွေစူးစမ်းပြီးမှပညာရေးတိုးတက်စေဖို့ထိုက်တဲ့လစာမဟုတ်ဘူးလို့ဆန္ဒပြဆရာတွေကပြောပါတယ်
။တောင်အာဖရိကနိုင်ငံမှာလူမျိုးရေးနဲ့အသားအရောင်ခွဲခြားမှုကိုထိတ်တန့်ကစန့်ကျင်လှုပ်ရှားခဲ့သူဖြစ်ပြီးတောင်အာဖရိကသမ္မတအောင်Nelson Mandela ရဲ့ဇနီးဖြစ်သူ Winnie Mandela ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။အချိန်တော်ကြာနာမကျန်းဖြစ်ပြီးတဲ့နောက်တနင်္လာနေ့ကငြိမ်းငြိမ်းချမ်းချမ်းကွယ်လွန်သွားတယ်လို့မိသားစုပြောခွင့်ရသူကပြောပါတယ်။ Winnie Mandela နဲ့ခင်မွန်ဟောင်း Nelson Mandela တို့ဟာတောင်အာဖရိကမှာအသားအရောင်ခွဲခြားမှုကိုနှစ်ပေါင်း30လောက်ကြာအောင်ဆန့်ကျင်တိုက်ဖျက်ခဲ့ကြသူတွေဖြစ်ပါတယ်။ Winnie Mandela ဟာနိုင်ငံရေးဩဇာညောင်းသူတစ်ယောက်ဖြစ်တယ်လို့ပြိနေတဲ့လူဖြူဆိုးရွားကိုစန့်ကျင်တွန်းလှန်ခဲ့လို့သူ့ကိုတောင်အာဖရိကနိုင်ငံရဲ့မိခင်လို့လဲတင်စားခေါ်ကြပါတယ်။သူကိုယ်တိုင်လဲ1992ခုနှစ်တုန်းက14နှစ်အရွယ်နိုင်ငံကြီးလှုပ်ရှားသူလူငယ်တဦးကိုပြန်ပေးဆွဲမှုမှာပါဝင်ပတ်သက်မှုနဲ့ပြည်ထောင်ချခံရဘူးပါတယ်။28နှစ်ကြာကျင်းကြခဲ့ပြီး1990ပြည့်နှစ်မှာမစ္စတာမန်ဒဲလာထောင်ကနေလွတ်မြောက်ခဲ့စဉ်မှာဝင်းနီမန်ဒဲလာနဲ့လက်တွဲလမ်းလျှောက်ထွက်လာတာကိုသမိုင်းဝင်တွေ့မြင်ခဲ့ကြပါတယ်။မစ္စတာမန်ဒဲလာကတော့1994ခုနှစ်မှာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်လာခဲ့ပါတယ်။ဝင်းနီမန်ဒဲလာဟာသမ္မတဟောင်းနယ်ဆန်မန်ဒဲလာနဲ့38နှစ်တာပေါင်းသင်းခဲ့ပြီး1996ခုနှစ်မှာကွာရှင်းခဲ့တာပါ။ဝင်းနီမန်ဒဲလာဟာ2018နှစ်စံပိုင်းကလေးကဆေးရုံမှာအကြိမ်ကြိမ်ဆေးကုသမှုခံခဲ့ရပြီးဒီကနေ့တနင်္လာနေ့မှာကွယ်လွန်သွားတယ်လို့သိရပါတယ်။
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 7505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်
။VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့တိုင်းနယ်ချီတဲ့ရွန်ဂျာမွတ်စလင်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကြည့်ရှုနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအခု April လအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ဖို့စူးစမ်းနေကြပါတယ်။အခု April လအတွက်လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပေရူးနိုင်ငံကဥက္ကဋ္ဌတာဝန်ယူထားစဉ်တွင်လှုပ်ဆောင်တဲ့အစီအစဉ်တွေကိုသတင်းတောက်တွေကိုတနင်္လာနေ့ကရှင်းလင်းပြောကြားစဉ်မှာဥက္ကဋ္ဌ Gustavo Mesa Quadra ကမြန်မာနိုင်ငံကိုသွားနိုင်ဖို့အတွက်ဖြစ်နိုင်ခြေတွေကိုပြင်ဆင်ဆောင်ရွက်နေတယ်လို့ပြောပါတယ်
။ I can't give you any details yet but we do have the readiness of the government of Myanmar to agree to the visit to accept the visit
လောလောဆယ်မှာတော့အသေးစိတ်ဘာမှမပြောနိုင်သေးပါဘူးဒါပေမဲ့ဒီခီးစဉ်ကိုသဘောတူလက်ခံဖို့မြန်မာအစိုးရဘက်ကလိုလိုလားလားရှိနေပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်ကိုသွားကြပါတယ်မြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုသွားလေ့လာနိုင်ရင်လုံခြုံရေးကောင်စီအတွက်အများကြီးအကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒါကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဥဆောင်သွားမဲ့သူတွေနဲ့တိုင်ပင်ဆွေးနွေးနေပါတယ်လက်ရှိလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပီရူးရဲ့ကူဝိတ်ရဲ့ဗြိတိန်နိုင်ငံရဲ့ကဥဆောင်သွားကြဖို့စီစဉ်ထားတာပ
ါခီးစဉ်အတွက်အစီအစဉ်ဆွဲနေတဲ့အစ်စ်မှာပဲရှိသေးတယ်လို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌကပြောကြားခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူးလုံခြုံရေးကောင်စီမှာကူဝိတ်ကအရင်အလက်ကျဥက္ကဋ္ဌဖြစ်နေတဲ့တာဝန်ယူခဲ့စဉ်ကလေးကမြန်မာနိုင်ငံကိုတောင်းရောက်နှိုင်းရဲ့အတွက်စူးစမ်းနေတာဖြစ်ပါတယ်အခုခီးစဉ်အတွက်ဗြိတိန်နဲ့အတူကုလသမဂ္ဂဆိုင်ရာကူဝိတ်တာမတ်ကြီးတို့ကပီရူးတာမတ်ကြီးနဲ့အတူအစီအစဉ်တွေလှုပ်ဆောင်နေကြပါတယ်တချိန်ထဲမှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမျိုးလာမျိုးရဟာရခိုင်ပြည်နယ်ပအဝင်မြန်မာနိုင်ငံထဲကပဋိပက္ခတွေကိုကိုယ်တိုင်လစ်လာပြီးဝိုင်းဝန်းကူညီဖြည့်ဆင်းဖို့မြန်မာနိုင်ငံကိုတနင်္လာနေ့မှာပဲရောက်သွားပါပြီ
ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေကြား Facebook ကိုတုံးပြီးလွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောလိုက်ပါတယ်American ခြေဆိုင် Vox Online သတင်း website နဲ့ဆက်သွယ်မေးမြန်းခန်းမှာအခုလိုပြောဆိုခဲ့တာပါ Facebook ကိုအသုံးပြုပြီးအကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီကအာရုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Facebook ကြီးကဲ Mark Zuckerberg ကဆိုပါတယ်
1989ခုနှစ်တုန်းကဇက်အနိုင်နဲ့ခွဲခြားမှုမရှိစေအတွက်ထုတ်ပြန်ခဲ့တဲ့ SCST ဥပဒေဟာနိုင်ငံတော်တရားရုံးချုပ်ကြောင့်အပြော့သွားတယ်ဆိုပြီးဟိန္ဒူဇက်အနိုင်တွေဥဆောင်တဲ့ဖွဲ့ရဆန္ဒပြရာကနေတနင်္လာနေ့မှာလူ10ဦးတည်းမနဲ့တေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းပြည်နယ်အများပြားမှာတောင်းနဲ့ချီတဲ့ဇက်အနိုင်မျိုးတွေဆန္ဒပြကြတာဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မမျှသတင်းအောင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာဟာရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကပြည်ပခန့်တွေကိုကိုယ်တိုင်လေ့လာပြီးတော့ဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့အတွက်မြန်မာနိုင်ငံကိုဧပြီလ2ရက်တနင်္လာနေ့မှာရောက်ရှိသွားပါတယ်။ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမယ်လို့သိရပါတယ်။အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါမယ်ခင်ဗျာ။
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ရဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမျိုးလာဟာဧပြီလ2ရက်နေ့မှာပဲရန်ကုန်မှာနိုင်ငံတကာနဲ့ပြည်တွင်း NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့အင်ကာနေ့မှာတော့နေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရန်ကုန်အိုချာယုံက VOA ကိုပြောပါတယ်နေပြည်တော်မှာလူမှုကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးအပါအဝင်ပြည်ထောင်စုအဆင့်အရာရှိကြီးတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နေပြည်တော်ခီးစံပြီးဗုဒ္ဓဖူးနဲ့ကျက်သပေးနေမှာရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးတောက်ကြတဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်ကိုတွားဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်မစ်မြူလာရဲ့ဒီခီးစံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးအခြေအနေတွေကိုကိုယ်တိုင်သိရအောင်တော်ရောက်တာဖြစ်ပြီးသူမရဲ့မြန်မာနိုင်ငံခီးစဉ်ဟာတပတ်ကြာမြင့်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကနယူးယောက်ယုံချုပ်ကတင်းလာနေတင်းစားရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Assistant Secretary General for Humanitarian Affairs and Deputy Emergency Relief Coordinator Ursula Mueller is traveling to
ဒီနေ့ဆန္ဒမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ရေးပေါ်ကူညီကယ်ဆယ်ဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာမြန်မာနိုင်ငံကိုဧပြီလ2ရက်နေ့ကနေပြီးတော့ရှေ့ရနေ့ထိတပတ်ကြာသွားရောက်မှာဖြစ်ပါတယ်။အခုလိုသွားရတဲ့ရွေချက်ကရခိုင်ပြည်နယ်တွင်းပြဿနာနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကတိုက်ပွဲဖြစ်ပွားမှုတွေကြောင့်လူသားချင်းစာနာမှုဆိုင်ရာတက်ရောက်မှုအခြေအနေတွေကိုကိုယ်တိုင်သိနိုင်ဖို့ပါ။နောက်ပြီးတော့အဲ့ဒီမှာအဓိကသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေတိုးတက်လာစေမယ့်နည်းလမ်းတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်
။မစ်မြူလာဟာရန်ကုန်နဲ့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေပြန်လူသားချင်းစာနာမှုဆိုင်ရာပြဿနာရိုက်ခတ်မှုကိုခန်းနေရတဲ့ဒေတာတွေကိုပါတော့ရောက်ပြီးဒေတာကန်တွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချာယုံရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရတယ်။တယ်ရီပေရန်ကတော့မစ်မြူလာဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအတွင်းရေးမှူးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ပထမဆုံးမြန်မာနိုင်ငံကိုလာရောက်တာဖြစ်ပြီးတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့ပြဿနာတွေကိုကိုယ်တိုင်လေ့လာမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိရလို့ပြောပါတယ
်။ In Rakhine and Kachin should be
ရခိုင်နဲ့ကချင်ပြည်နယ်တွေမှာလူသားချင်းဆိုင်ရာထိခိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကစီရေးပဋိပက္ခရဲ့ထိခိုက်တက်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြည်နယ်အဆုံးတက်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်내အဆင့်အစိုးရအရာရှိတွေနောက်ဒေသတွေကလူသားချင်းစာနာမှုဆိုင်ရာကူညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်
။နိုင်ငံတကာရဲ့ဝေဖန်တိုက်ခိုက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကိုဖြေရှင်းမှုဂျိုးပန်းရမှာမစ်မြူလာဟာစစ်တွေတဝက်ကရှေ့ပြောင်းဒုက္ခတွေ IGP စခန်းတွေနဲ့မောင်းလောကစခန်းတွေကိုတောရောက်ကြီးစုခြင်းနဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုခီးစံအတွင်းရခိုင်ပြည်နယ်တွင်ဘယ်နေရာတွေကိုတောနိုင်မယ်ဆိုတာကိုတော့အတိအကျမရသေးဘူးလို့လည်းပြောပါတယ်။တနင်္လာနေ့မှာပဲဒေါက်တာဆူရာခီးရဲ့စာတီရာတိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထေဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။ အကြံပေးဖွဲ့ကသူတို့ဖွဲ့ကနဦးအကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်မှုရခိုင်ပြည်နယ်ဆိုင်ရာစိန်ခေါ်မှုများကိုဖြည့်ဆင်းသွားရေးဒေသဖွံ့ဖြိုးတိုးတက်ရေးတို့အတွက်အနာဂတ်ဆောင်ရွက်မယ့်ကိစ္စရပ်တွေကိုဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်
။ဒေါက်ကင်မျိုးတဲ့သတင်းလွှာကိုနားဆင်ရတာဖြစ်ပါတယ်။သတို့ရှိမှာခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကိုမြန်မာအစိုးရဘက်ကပထမအဦးဆုံးကြိမ်ဖြစ်အခုဧပြီလထဲမှာပြည်ထောင်စုဝန်ကြီးတဦးဦးဆောင်ပြီးတော့တွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေနေရပြန်ရေးနဲ့မြန်မာဘက်ကပြင်ဆင်ဆောင်ရွက်မှုတွေကိုရှင်းလင်းနိုင်မှုတွားရောက်မှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။မင်းမြန်စုံစမ်းသိရှိထားတာတွေကိုကိုသားညုံကပြောပြပါလိမ့်မယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရှိတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အခြေခံမူပေါင်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သဘောတူထားပြီးဖြစ်ပေမဲ့လို့အခြေအနေချို့ကြောင့်မလို့ဒုက္ခသည်တွေပြန်လည်နေရာချထားရေးဟာကြံ့ကြာနေတော့မှဒုက္ခသည်တွေမြန်မာနိုင်ငံမှာနေရာချထားရေးအစီအစဉ်တွေဖြစ်နိုင်တဲ့များမြန်ဆန်ဖို့အတွက်မြန်မာဆွေရကူတတ်နိုင်တော့အကူအညီတွေပေးတော့မှဖြစ်တယ်လို့ရုရှားနိုင်ငံကရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါရယ်ရုရှားနိုင်ငံကြီးဝန်ကြီးနဲ့တူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရတာဝန်ရှိသူတူမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုလာရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဘူဟာဆန်မိုဟာမက်အာလီကအခုလိုပြောသွားပါတယ်
Just a few days ago before I came here the Myanmar side Myanmar government has informed us that they are one of their ministers minister for social development social welfare is coming
မြန်မာအစိုးရဝန်ကြီးတူဖြစ်တဲ့လူမှုကျူးလွန်ရေးဝန်ကြီးဌာနဝန်ကြီးဟာအခုလာမဲ့ AP 17ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်မယ်လို့ကျွန်တော်ဒီဘုမလာခင်ရပိုင်းကပဲမြန်မာအစိုးရဘက်ကကျွန်တော်ကိုအကြောင်းကြားလာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပဲချမ်းကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းသူခီးစဉ်အတွင်းတွားရောက်ဖို့ရှိပါတယ်ဒီခီးစဉ်ကိုကျွန်တော်တို့အနေနဲ့ဝမ်းမြောက်စွာကျူးစွပါတယ်ကူဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအစီအစဉ်အတွက်ရုရှားနိုင်ငံနဲ့အတူတကွလုပ်ကင်ဆောင်ရွက်နိုင်ဖို့ရုရှားနိုင်ငံသားဤဝန်ကြီးကိုလည်းကျွန်တော်မြစ်တာရက်ခံပါတယ်
။ဧပြီလ17ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မယ်ဆိုတာကိုပြည်သူ့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကအတည်ပြုပါတယ်။သူတို့အနေနဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လို့ပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့စီစဉ်ပေးမှုအပေါ်မှာလည်းမူတည်တယ်လို့ VOA ကိုပြောပါတယ်။တွားမယ့်အဓိကကိစ္စကတော့ဒုက္ခသည်တွေနေရာပြန်ရေးဆောင်ရွက်ချက်တွေကိုရှင်းလင်းလိုတာလို့ဆိုပါတယ်
။ဒီနောက်တော့လည်းပရိကျော်ဆွေးတွားထားတယ်။ဒီတွားထားတယ်။နောက်ကျွန်တော်တို့ဒီပြန်လဲရက်ခံရေးတို့ repatriation နဲ့ပတ်သက်ရင်ကျွန်တော်တို့လည်းတောင်းရှိရတယ်မှာပါတဲ့အတွက်ကြောင့်ကျွန်တော်တို့ဒါဒီကိစ္စကိုကျွန်တော်တို့ညှိနှိုင်းကြရရှိရတဲ့အတွက်ကြောင့်သွားတယ်ပေါ့နော်နံပါတ်၁ကတော့နံပါတ်၂ကတော့တကယ်ဟိုအဲ့ဒီဘက်ကဒီရဲ့တကယ်အမှန်တိုင်းဒီဘက်မှာဖြစ်နေတဲ့အဖြစ်အပျက်အမှန်တွေကိုသိရလာပေါ့ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေပေါ့နော်အဲ့ဒါအဲ့ဒီဟာပါ
ဟုတ်ကဲ့
ကျွန်တော်တို့ဒီမှာတကယ်လုပ်နေတဲ့အလုပ်တွေကိုကိုယ့်ဘက်ကလည်းမသိဘူးကိုယ့်ဘက်ကလည်းမသိဘဲနဲ့ဖြစ်နေသလားပေါ့နော်အဲ့ဒါမျိုးတွေပေါ့ကိုယ့်ဘက်ကဆိုဟိုအနာပိုင်းကြီးတော့မဟုတ်ဘူးကြီးဒီလိုဒီမှာထွက်သွားတဲ့
ဒုက္ခသည်တွေနေရပြန်ကြီးအစီအစဉ်အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့နဲ့အကူအညီရယူပြီးကိစ္စကိုမြန်မာဘက်ကညှိနှိုင်းနေတာလည်းအပြစ်သက်တော်မယ်လို့လည်းသိရပါတယ်ဒုက္ခသည်တွေပြန်ကြီးကိစ္စမှာကုလသမဂ္ဂကပါဝင်ဖို့မြန်မာဘက်ကမူလကလက်မခံပြီးမဲ့အခုတော့လက်ခံညှိနှိုင်းနေတဲ့အပေါ်မှာကြိုးစားဝမ်းမြောက်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်ဒီလုပ်ငန်းစဉ်မှာရုရှားနိုင်ငံဘက်ကပူးပေါင်းပါဝင်မှုကိုလည်းလူလာတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောသွားပါတယ
် They will go back or they can go backonly when there is a conducive environment and for the first thing first
requirement သူတို့အတွက်ပတ်ဝန်းကျင်အခြေအနေကောင်းရှိမှပြန်လို့ရမယ်ဆိုတဲ့အချက်ကအဓိကပါပဲပထမအချက်ကတော့သူတို့ပြန်တဲ့အခါသူတို့အရင်နေခဲ့တဲ့နေရာမှာဥအိမ်နေရာပြန်ရဖို့ပါဒါကအဓိကပြဿနာပါအိန္ဒိယတရုတ်ဂျပန်အင်ဒိုနီးရှားစတဲ့နိုင်ငံတွေကဒုက္ခသည်တွေလာတဲ့ရခိုင်မြောက်ပိုင်းဒေသမှာသူတို့အတွက်နေအိမ်အပါဝင်မူလာတန်းကျောင်းတွေလမ်းတွေအဆောက်အုံဆောက်လုပ်ရေးတွေမှာရောအခြေခံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာပါပါဝင်ကူညီနေပါတယ်ဒီလုပ်ငန်းတွေမှာရုရှားကလည်းဘယ်လိုပါဝင်ကူညီနိုင်မလဲဆိုတာကျွန်တော်တို့သိလိုပါတယ
်ရိုဟင်ဂျာဒုက္ခသည်အရေးနဲ့ရခိုင်ပြည်ပိုင်းလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန့်ရေးကောင်စီအပါဝင်အခြားကုလသမဂ္ဂအစည်းအဝေးတွေတိုင်းမှာဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကိစ္စရပ်ဖြစ်တယ်ဆိုပြီးတော့ရုရှားဘက်ကလက်လျှောက်နေတာပါဒါမဲ့လေဒီဒုက္ခသည်ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်တော့ဝင်ဖို့ဖြစ်နေပြီးတော့ဒီအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံတကာအကူအညီပေးဖို့ဆိုတာကိုတော့ရုရှားကလက်ခံထားပါတယ်။နေဆက်ကီလိုမီတာ300လောက်ပဲရှိတဲ့မြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စဟာဒေသတွင်းရောနိုင်ငံတကာအတွက်ပါစိုးရိမ်စရာဖြစ်နေပါတယ်။ကုလသမဂ္ဂကင်းကနန်းတွေအရဆိုရင်တော့ရခိုင်မြောက်ပိုင်းကပြီးခဲ့တဲ့နှစ်ပြည်ပခါတွေကြောင့်ဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုးလုံနေရပါတယ်။ မြန်မာဆူရဘက်ကတော့ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်စီစစ်ပြီးတော့ပြန်လည်လက်ခံနေရချထားပြီးမယ်လို့ကတိပြုထားပါရခင်ဗျာ
ကိုသားညင်ပြောပြသွားတာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေအခုနားဆင်နေတယ်လို့ Internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ပြည်နဲ့တည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်အောင်ပါမြန်မာပြည်သူတွေရဲ့နေစဉ်ဘဝမှာ Facebook လူမှုကွန်ရက်ကအရေးပါတဲ့ဆက်သွယ်ရေးကွန်ရက်တစ်ခုဖြစ်နေုံနဲ့မကရိုဟင်ဂျာမွတ်စလင်ပြည်ထောင်မှာလည်း Facebook ကိုတုံးပြီးတော့လွှဲမားတဲ့လှုံ့ဆော်မှုတွေရှိခဲ့တာကြောင့် Facebook ကုမ္ပဏီကထိန်းချုပ်မှုတွေလုပ်နေရတယ်လို့ဆိုပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ American အခြေစိုက် Fox Online သတင်း website ကနေပြီးတော့ Facebook ကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးဖြစ်တဲ့ Mark Zuckerberg နဲ့ဆက်သွယ်မေးမြန်းထားတာကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲကာလမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူ Facebook လူမှုကွန်ရက်ကလည်းအဲ့ဒီအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့် Facebook ကုမ္ပဏီအကြီးအကျယ်နာမည်ပြတ်နေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းမှာလည်း Facebook ကအရေးကြီးတဲ့နေရာတစ်ခုမှာပါဝင်နေတယ်လို့ပြောလို့ရပါတယ်ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေအကြား Facebook ကိုတုံးပြီးတော့လွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကျယ်Mark Zuckerberg ဆိုပါတယ
် The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ company အတွင်းမှာတော်တော်လေးအယုံဆက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးဖြူဆက်ပြီးတော့လှုပ်ဆောင်နေရတာပါ။ကျွန်တော်မှတ်မိကြတာတခုဆိုရင်စနေနေ့မနက်ခင်းတခုမှာတယ်လီဖုန်းတခုဝင်လာပါတယ်။ရိုဟင်ဂျာပြည်ပကအတွင်းမှာတစ်ဖက်နဲ့တစ်ဖက်အုပ်အော်တောင်းရင်ဖြစ်စေနိုင်တဲ့ပြောဆိုရေးသားမှုတွေကို Facebook Messenger ကိုတုံးပြီးတော့လုံဆော်ပြန်ပြူးနေတယ်ဆိုတာကိုတွေ့ထားတဲ့အကြောင်းဖုံးဆက်ပြီးတော့အတိပေးလာတာပါအဲ့ဒီကိစ္စမှာဗုဒ္ဓဘာသာဝင်တွေရဲ့အုံကြွမှုတစ်ခုဖြစ်လာတော့မယ်အဲ့ဒါကြောင့်လက်နက်တွေယူပြီးတော့အဲ့ဒီနေရာကိုရောက်အောင်တွားဖို့ဆိုတာမျိုးမွတ်စလင်တွေကိုတတိပေးထားတာပါလာတူလုံဆော်မှုမျိုးကိုပဲဗုဒ္ဓဘာသာတွေဘက်ကလှုပ်ထားပြန်ပါတယ်ဒီကိစ္စတွေကိုကြည့်ရင်လူတွေကကျွန်တော်တို့ Facebook ကိုအသုံးပြုပြီးတော့လုံဆော်မှုတွေလုပ်နေတာထင်ရှားပါတယ်အဲ့ဒီတော့ကျွန်တော်တို့ရဲ့တွေးရှိချက်အရဒီလုံဆော်မှုတွေမပြတ်သွားရအောင်နဲ့ထိကိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ
် Facebook ကိုတုံးပြီးတော့အကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီဘက်ကနေပြီးတော့အာယုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Mark Zuckerberg ကဆိုပါတယ
် But I mean this is certainly something that we're paying a lot of attention to it's a real issue
Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေလုပ်နေတာတွေအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်နေတာတွေကိုတကယ်ပဲရှိနေတာမို့ဒီကိစ္စတွေကိုကျွန်တော်တို့တည်ချအောင်အာယုံဆိုင်ပြီးတော့စောင့်ကြည့်နေပါတယ်။အချိန်ကအပြည့်ကျွန်တော်တို့ရဲ့လူမှုကွန်ရက်ကိုသုံးပြီးတော့လူမှုရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလှုပ်ဆောင်နိုင်ရေးအကာအကွယ်ပေးနိုင်မှုကျွန်တော်တို့အာယုံဆိုင်ပြီးတော့လှုပ်ဆောင်နေပါတယ်။ Facebook လူမှုကွန်ရက်အတွင်းမှာလူမှုအကျိုးပြုကိစ္စတွေနဲ့လူမှုအဖွဲ့အစည်းကိုထိခိုက်စေမဲ့ကိစ္စတွေအကြားမမျှမတဖြစ်နေတာတွေကမြန်မာနိုင်ငံမှာသာမကအမေရိကန်ပြည်အောင်စုမှာလည်းရှိနေတာမို့ဒါတွေကိုအာယုံဆိုင်ပြီးတော့ဖြည့်ရှင်းနေပါတယ
်။ Facebook Internet လူမှုကွန်ရက်ကကဘာအသုံးကွန်ရက်တစ်ခုလိုဖြစ်လာနေတာမို့နိုင်ငံတကာစာနဲ့လုပ်ငန်းတစ်ခုလိုလှုပ်ရှားဆောင်ရွက်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်း Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောပါတယ
်။ So one of the things that I think we need to get better at as we grow is becoming a more global company.
ကျွန်တော်တို့ကုမ္ပဏီကကမ္ဘာနဲ့အဝမ်းမှာအသုံးပြုလာနေလို့နိုင်ငံတကာအလိုက်ကြီးမားလာနေတဲ့သဘောပါ။လုပ်ငန်းကြီးမားလာတာနဲ့အတူကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေကလည်းပိုးပြီးတော့ကောင်းမွန်မှုလိုအပ်ပါတယ်။ကျွန်တော်တို့ရဲ့ Facebook ရုံးတွေကကမ္ဘာတစ်ဖွားကနေရာအနှံ့ပြားမှာရှိနေတာပါ။နိုင်ငံတကာကုမ္ပဏီတစ်ခုလိုဖြစ်လာနေပါပြီ။ California ပြည်နယ်မှာအခြေစိုက်တယ်ဆိုပေမဲ့ကျွန်တော်တို့ရဲ့ Facebook ကိုတုံးဆွဲသူတွေကအမေရိကန်မှာပဲရှိနေတာမဟုတ်ပါဘူး။ကမ္ဘာတစ်ဖွားမှာတိုးပွားလာနေတဲ့အချက်ကမတူကွဲပြားတဲ့ကမ္ဘာတစ်ဖွားကလူမှုအတိုင်းအဝိုင်းတွေအကြောင်းအသေးချာသိပြီးတော့သူတို့နဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကိုတောက်လျှောက်စိန်ခေါ်နေတဲ့အချက်လေးဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရခိုင်ဒေသပြည်ပကရေးအချက်လက်ရှာဖွေမှုအဖွဲ့ရဲ့ခေါင်းဆောင်မာဇူကီတရူဆာမင်ကတော့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းပြင်းထန်တဲ့သဘောထားကွဲလွဲမှုတွေ၊နာကျင်မှုတွေမြင့်တက်လာရတဲ့အကြောင်းရင်းတွေထဲမှာ Facebook ရဲ့အခန်းကဏ္ဍကလည်းတော်တော်ကြီးမားတယ်လို့ဆိုပါတယ်။ Facebook အတွင်းမွတ်စလင်မုန်တရေးပြောဆိုရေးသားမှုတွေကိုလုပ်နေသူတူဖြစ်တဲ့အရှင်ဝီရီတူရဲ့ Facebook အကောင့်ကိုတော့ Facebook ကုမ္ပဏီကသုံးဆွဲလို့မရအောင်တရားဝင်တားမြစ်ထားပါတယ် CBS သတင်းဌာနရဲ့ပြောဆိုချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ2တန်းရှိခဲ့ရာကအခုလောလောဆယ်မှာတော့တန်းပေါင်း30ကျော်သုံးဆွဲနေကြတယ်လို့ဆိုပါတယ် Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကတော့မြန်မာနိုင်ငံက Facebook ကိုရဲ့အတွင်း among poisere yeta piosumuri mshia leao, chuanchin durine sarani relu, Vox online train website net mimiangama, piosu tamare.
Tara of Facebook Lumuko yeha, Yama Pidurie Boama, Yibare Seto Ikona Pini Unimaga, Facebook don't be your lemare, lonesome movie, shinide, so be your Facebook gumi, Uzon, Nunjai Mupi de Matsagabaga, Dojatarao, Kuoling up, Piane, Timpia, Pigate, Pipare. Guru Mogo Pekka, Genio Sabame. Kabajo Mogo Yeranami, Fumpio Totten Nayedu, Nangajak Hidwari, Lepa Queen, Pupin Namu, Mandalita, and Suya Beka, Pinsini Bipare. Pumpu Anne, Turo Dita, Pumpu Totten Langu, Pudin Pipa, Hidwa Lunga, Community Beka, Losan Pin and Lime, Sura Yunji Jenna, Dita and Nijama, Majadi and Japanga, Mogo Mu, Nishia, Piwego, Siga, Tamiswa, Jimbagibare. Mogumue, Kidwa Lunga, Lala, Janguro, Kura, Elimu, Tobi, the ring you get it, view it in doubt. Mammy Kara, the ring people Tarao, Nasimaka.
The man hanging up Gabajo, put and tell me Yeranari, Tate, Mogo, Bramyamima, hanging up Ki Tori, a gongzon sweat sound, name, Nia, Miaza, Shini, Dilu, Dita, Candigaro, Sobari, Leshiman, hanging Tatari, Toya, Queen, Paping, Candayari, Padawano, Lumubano, Shige, Mogumigo, hanging up Ki Tori, Lyo, Lepet, Nine Queen people. Manly Dante Daji, a soya backup, Pinsin Navy, Lu Dante Daji, Winjito, Tokta, Somi, Manga, Sobare.
You don't see him like Kurango, Yorama, Yao, Pizzi, Chenepono, Ninja, Yaya, and Pobido Yama. But Akule, Titoya Karoya, the Genoa, Tonya de Mobile, tourist destination to Kuk, Geno Dandy Dai, so I talk and Janet, Dogwin Pugusin, Yamare, no Ara of the Geno, you don't see him on a team Japu. Hotel and tourism promotion, no? And Yenan Dwala Quenya, no? I don't know, Chubayama, but no.
Namedo Tanya Yangway Siri today, Data called Tapwari, Lumioso Nitan Turi, and Nitan Mu Bonsan Rebin, Town Shia, Shisa Chakunika, Mogom Yugo, think by Kere, English Siteka, Major Banet Dire, Banet Yua Anima, Sipway Pincha Song Kere, English Depo Windy, Sitting Jangu Gale, Key Dwarigo.
အကောင်းဆုံးဆွဲဆောင်နိုင်မယ့်နေရာတွေဖြစ်တည်တာကံတွေကသတ်မှတ်ထားကြပါတယ်လက်ရှိမိုးကုံမြို့ရဲ့ခီးသွားလုပ်ငန်းအခြေအနေနဲ့ပတ်သက်လို့မိုးကုံမြို့ကရွှေလေးပြဟိုတယ်လုပ်ငန်းရှင်ဦးရောစက်ကအခုလိုရှင်းပြသွားတာပါ၂၀၁၀ခုနှစ်ရာဒီရောက်လာတဲ့အချိန်မှာကျွန်တော်ကြည့်ပြည်တွင်းခီးသွားတယ်ဟိုဟာဖြစ်တယ်ဘုရားဘူးဥမာမိုးကုံဆရာတော်ကိုကြည့်တယ်နောက်မိုးကုံရဲ့ဟိုဟာပေါ့ လာကြပါတယ်ကျွန်တော်ကြည့်တယ်လေဟိုတို့တော့လည်းတစ်ခုရှိတာပေါ့ဟိုကျွန်တော်တို့ဟိုတယ်တွေနည်းနည်းတော့တို့လာတဲ့အတွက်အဆင်ပြေတယ်ဒါကလေးတွေကိုကျွန်တော်လာစားပေးနိုင်တယ်ဒါကတော့ပြဿနာမရှိဘူးဒါပေမဲ့တကယ်အရေးကြီးတာနိုင်ငံသားသားခီးသွားလာဖို့လာမှသာလေကျွန်တော်တို့ဒီမှာရှိတဲ့ထောက်ပွဲမှာလှုပ်ရှားနေနေစီအဲ့ဒီကြောက်နဲ့ပတ်သက်တဲ့ပေါ့နော်ဒီဘဝဒီဟာလေးနဲ့တို့ဘဝကိုရင်သားတဲ့အတွက်ပေါ့တို့လာလို့ရှိရင်တော့ဟို၄-၅နှစ်အတွင်းမှာကျွန်တော်ထင်တယ်တိုင်းတာတစ်ခုရောက်သွားမှာတေးချာကိုဖွင့်ပြမယ်ဆိုရင်တော့ပြောတာပ
ါမကြသေးခင်ကလည်းမိုးကုတ်မြို့ဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်ခီးသွားလုပ်ငန်းတွေဖွင့်ပေးဖို့ဒေသခံခီးသွားလုပ်ငန်းရှင်တွေကပြည်တော်စုအစိုးရထံကိုတောင်းဆိုမှုတွေလုပ်ထားပါတယ်ဒီဒေသကိုနိုင်ငံတကာကပုံမအာရုံစိုက်နိုင်ဖို့ရည်ရွယ်ပြီးဒေသခံတွေဦးဆောင်ကမိုးကုတ်မြို့ရဲ့နှစ်ရှိရာပွဲကိုမကြသေးခင်ကပဲစီကားတိုက်မြိုက်စွာကျင်းပခဲ့ကြပါတယ်မိုးကုတ်မြို့နှစ်ရှိရာပြည့်ပွဲကာလအတွင်းမှာနိုင်ငံသားသားအချို့ကိုအကန့်အသတ်နဲ့၃ရက်တွားရောက်ခွင့်ပြုခဲ့ပေမယ့်အခြားအချိန်တွေမှာအစိုးရဘက်ကနိုင်ငံသားခီးသွားတွေကိုအခုချိန်ထိတရားဝင်တွားရောက်လည်ပတ်ခွင့်မပြုသေးတာမို့မိုးကုတ်မြို့ရဲ့ခီးသွားလုပ်ငန်းဟာထင်တယ်လို့တိုးတက်လာဖို့အခက်အခဲရှိနေစေဖြစ်ပါလိမ့်ရှင
်။မမိခသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့တဲ့တည်တခြင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီဝယ်ရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ line meter 3240 48တို့ပြင် line lab meter 190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စီအစဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
အဲဒီတပီမှာစီးပွားရေးပုံစံတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ဒီနေ့ကြော်ပြင်းငင်းကြရေးရှိမှဒီတိုင်းကစီဝါရေးတုတ်တက်တယ်လို့ပြောလို့ရတယ်။စီဝါရေ
းကဏ္ဍကိုတိဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်တုတ္တဆုံးလင်းအမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြတ်ကောက်နှုတ်ချက်တွေကိုမှတ်မှတ်သိအောင်နဲ့တူတင်ပြပေးပါမယ်
။ April 2ရက်နေ့ထုတ် South China Morning Post မှာရေးသားထားတဲ့ Time for Myanmar's Aging Rulers to Make Room for Next Generation ဆိုတဲ့ခေါင်းစဉ်နဲ့အဆောင်အမကိုတင်ပြလိုပါတယ်။အသက်60ကျော်အရွယ်ရှိသမ္မတအသစ်နဲ့အသက်80ကျော်လက်ရှိနိုင်ငံခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့နောက်မှာဒီမိုကရေစီရည်ရွယ်ကိုဆက်ခံနိုင်တဲ့နိုင်ငံရေးမျိုးဆက်သစ်ရှိဖို့လိုအပ်နေပါပြီလို့ဆောင်းမားကိုအစချီရေးသားထားပါတယ်။အခုမြန်မာနိုင်ငံကြီးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နဲ့စစ်တပ်ထောက်ခံမှုရတဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အာဏာခွဲဝေတဲ့အသွင်နဲ့ဥဆောင်နေတယ်လို့ပြောရမှာပါ။ဒေါအောင်ဆန်းစုကြည်ဘလောက်ပင်စွဲကောင်းလဲစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရာစုနှစ်တဝက်လောက်ကြာခဲ့တဲ့နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကရုပ်လုံးပေါ်ဖို့အချိန်ယူရအောင်မှာပါ။လက်ရှိအခြေအနေမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်နဲ့အခြားခေါင်းဆောင်နေသူတွေဟာလည်းအသက်အပိုင်းခြားရ60-80ကျော်တန်းမှာရောက်နေကြပြီးကျန်းမာရေးရလည်းတိမ်ကောင်းကြပါဘူး။မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုတဲ့နာမည်ပေးထားပေမဲ့ဒီမိုကရေစီနည်းလမ်းမကျလှပဲဒေါအောင်ဆန်းစုကြည်သာလျှင်နောက်ဆုံးဆုံးဖြတ်ချက်ချမှတ်နိုင်ခွင့်ရှိအောင်ဗဟိုချုပ်ကင်ထားတဲ့ပုံစံနဲ့အုပ်ချုပ်နေပါတယ်။ဒီမိုကရေစီပြောင်းလဲအတွက်တိုက်ပွဲဝင်ခဲ့ကြသူတွေကိုပါတီတွင်းနဲ့အစိုးရဖွဲ့မှယာဒူးအသီးသီးပေးထားတာကိုကြည့်ရင်ယာဒူးရဖို့အတွက်အနစ်နာခံခဲ့ဘူးရမယ်။ဒါမှမဟုတ်ဒေါအောင်ဆန်းစုကြည်နဲ့ယဉ်နီးရမယ်လို့သဘောတည့်ရောက်နေပါတယ်။မြန်မာနိုင်ငံမှာလူငယ်မျိုးဆက်တွေရှိပါတယ်။တော်တော်များများကနိုင်ငံအုပ်ချုပ်ပုံနဲ့ပတ်သက်လို့စိတ်ပြက်နေကြပြီးဒီမိုကရေစီတိဆောက်ရေးအချိန်နှေးတာကိုလည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။2020ရွေးကောက်ပွဲမှာအောင်မြင်နိုင်ဖို့အတွက် NLD အနေနဲ့ခိုင်မာတဲ့တတိယနိုင်ငံရေးပါတီတစ်ခုကိုအချိန်မီနေရာပေးဖို့အစီအစဉ်တွေရှိဖို့လိုအပ်နေပြီလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။
ဆက်လက်ပြီးတော့ another wave of despair ဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ the nation သတင်းစာမှာရေးသားထားတဲ့သဘောထားအမြင်ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။တနင်္ဂနွေနေ့မနေ့မိုးမလင်းခင် Muslim Rohingya တွေလို့ယုံကြည်ရတဲ့ဒုက္ခသည်56ဦးလိုက်ပါပြီးထိုင်းနိုင်ငံကိုဆက်ရောက်လာတဲ့စစ်တပ်လေတစီကဘာကိုပြတ်တာနေတယ်ဆိုလို့ရှိရင်ထိုင်းနိုင်ငံနဲ့အရှိတောင်အာရှမှာရှိတဲ့နိုင်ငံတွေကအာဏာပိုင်တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလျှော့တွက်နေကြတာဖြစ်တယ်လို့ရေးသားထားပါတယ်။ထိုင်းနိုင်ငံဟာကြံမိကြံရလှုပ်လာကြတဲ့ရိုဟင်ဂျာတွေကိုအရင်ကလဲကြုံပူးခဲ့ပြီးလိုအပ်တဲ့အကူအညီတွေကပြန်နှင်ထုတ်ခဲ့တယ်လို့တခြားဘယ်အရှိတောင်အရှအဖွဲ့ဝင်နိုင်ငံကမှလည်းအဲ့ဒီနိုင်ငံပျောက်နေတဲ့ဒုက္ခတွေအရေးအတွက်တင့်လျော်လျှောက်ပတ်တဲ့အဖြေအစုံတရားဖန်တီးပေးတာမျိုးမလုပ်ခဲ့ကြပါဘူး။ဒီတာရင်းတိုင်းပြည်တွေကအာဏာပိုင်တွေဟာမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြဿနာဟာဘလောက်ထိအတိုင်းအတာကျပြတ်နေဆိုတာကိုသိထားကြပေမဲ့ဒါနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေပြုလို့မထားကြပါဘူး။ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကဆက်ပြီးတော့ရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာလည်းလူမှုဆန်နဲ့ပြည်မှုဆက်ဆံမှုတွေရှိနေကြကြောင်းတချို့လူတွေဟာမလေးရှားနဲ့အင်ဒိုနီးရှားလိုနိုင်ငံတွေကိုသွားရောက်ဖို့ကြိုးပမ်းကြပါတယ်။အဲ့ဒီလိုတက်ဆွန်ဆန်ပြားသွားရတဲ့ရည်ရွယ်ချက်ကတော့အလုတ်ကန်ရရှိဖို့နဲ့ဘာသာတူမွတ်စလင်တွေအများစုနေထိုင်ကြတဲ့တိုင်းပြည်တွေမှာခိုးလုံနေထိုင်ကြဖို့ပဲဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကလူမျိုးရေးတာဝန်ရှိသူတွေနဲ့တုံးတက်လိလာသူတွေကတော့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်ဒေသမှာစီစစ်ထိန်းချုပ်မှုတွေကြက်ကြက်မမတ်လှုပ်ဆောင်နေတာကြောင့်ဒုက္ခတွေရေလန်းခီးကနေထွက်လာနိုင်ပွဲမရှိဘူးလို့တုံးတက်ကြပါတယ်။ဘလူဘက်ဖြစ်ဖြစ်လူတွေပြစ်ကြက်နေတဲ့ဒုက္ခတွေစခန်းတွေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေပြန်လည်မကောင်းသေးတာကြောင့်ဘဝတည်တစ်ခုစတင်နိုင်ဖို့အတွက်တက်ဆွန်ပြီးတော့ခီးနှင်မှုပြင်ဆင်နေရတဲ့ရိုဟင်ဂျာတွေရှိလိမ့်မယ်ဆိုတာကတော့ရှင်းပါတယ်။အင်းကြီးချင်းထိုင်းနိုင်ငံနဲ့
အာဆီယံနိုင်ငံတွေအနေနဲ့အဲ့ဒီပြဿနာကိုဖြေရှင်းနိုင်အောင်အရေးပေါ်အစီအစဉ်တစ်ခုရေးဆွဲစီစဉ်သင့်ပါတယ်။အခုလနောက်ပိုင်းစင်ကာပူမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာရှေ့ပြေးအစီအစဉ်တစ်ခုကိုရေးဆွဲသင့်ပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ရောရှိပါခင်ဗျာ။မာပီလူလူရဲ့တခဲနဲ့ထောက်ခံမှုနဲ့အနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တန်းအခုနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲ့တော့ဒီနှစ်နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးရေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။လူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲ။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။ဒီကြောင့်ကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သွားရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင် Daily Delight Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်တွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323255954ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မြန်ကြမှာတော်ရှင်တွေကိုကြိုးလိုပါရစေ
။ငါညတရရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ဒီဒီကနေ့ည9:00နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာ။ခုတော့မနက်ခင်းအင်္ဂလိပ်စာသင်တန်းခန်းစာကိုလေ့လာနိုင်ပါပြီ။ American Indian 3 English သင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကိမ့်နဲ့ကျင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်။စာလုံးပေါင်းက hard hard ကခက်တာDO2SWALLOW swallow ကမျိုးချတာဆိုတော့စကွိုက်ထူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်။ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ It's hard to swallow.That women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေးမယ်လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြမစီးပွားရေးအတက်ဖက်ကိုပြန်ပြလာနေပြီးရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလားအလာလဲကောင်းနေတယ်ဆိုပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနောက်ဆုံးထုတ်ပြန်လိုက်တဲ့ Article 4 Consultation မှာဖော်ပြထားပါတယ်။တတိထားလုံဆောင်ရမယ့်ကိစ္စတွေလည်းရှိသလိုနောက်ထပ်အပြောင်းလဲအရှင်းဟုံးနဲ့ဆက်လုပ်ရမယ်လို့ IMF ကပြောထားချိန်မှာပဲစီးပွားရေးအတက်ဖက်ကိုပြလာနေပြီဆိုတာဘာလို့ဆိုလိုပါသလဲ။ဒီချက်ကလူမှုအများစုကြီးကိုဘလို့အသေးပဲတက်ရောက်စီပါသလဲ။စီးပွားရေးပညာရှင်ဦးလမ်မောင်ကိုဆက်တယ်မေးမြန်းထားပြီးတော့ကိုကျော်ကျော်သိန်းကတင်ပြထားတဲ့စီးပွားရေးခန္ဓာကိုနားဆင်ပါခင်ဗျ။
ကျွန်တော်ပထမဆုံးမေးချင်တာကဒီနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ MS ရဲ့အခုထွက်တဲ့ဒီ Article 4 Consultation ပေါ့လေအဲ့ဒီ report ထဲမှာသူတို့ပြောထားတာကမနိုင်ငံစီးပွားရေးဟာအတက်ဖက်ကိုပြင်ပြလာပြီးရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်လည်းအလားအလာကောင်းနေတယ်စသဖြင့်သူတို့ကတော်တော်လေးအကောင်းပြောထားတာရှိပါတယ် MS ကဆိုတော့အဲ့ဒီလိုမျိုးအတက်ဖက်ကိုပြနေတဲ့အလားအလာဆရာကိုယ်တိုင်ရောမြင်ပါသလားခင်ဗျာ MS ကပြောတာကိုဆရာသဘောတူပါသလားခင်ဗျာ
သဘောတူပါတယ်ပထမအချက်ကတော့ဟိုတက်တယ်ဆိုတာကလေ2016ခုနှစ်ကလုံးဝကြာခဲ့ပြီ2018မှာကအချိန်လေးယူလာတဲ့အတွက်အခုတော့ဟိုတက်လာပြီပေါ့ဗျာတက်တဲ့ဖြစ်ကလေးတွေလည်းမြင်ပါတယ်เนาะဥပမာဟိုပြည်ဝင်ငင်းကြီးတို့အတိုက်ခိုက်ပြစ်ခတ်ရဆဲရေးတို့မှာဆိုရင်เนาะအခွဲနိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကလက်မှတ်ထိုးတဲ့အတွက်နော်ကိင်္ဂနာအရာပြောကြလို့ဆိုရင်17.1%ရာခိုင်နှုန်းပြက်လာတယ်ပေါ့ဗျာနောက်ပြီးတော့27
ပင်လုံးကလည်းဟိုချင်းနေလေးကနည်းနည်းကောင်းနေတယ်အဲ့ဒါလည်းတက်ပါတယ်ဒါကအရေးကြီးလို့စီးပွားရေးအတွက်အရေးကြီးလို့ပထမအနေနဲ့ပြောပြတာပါဆိုကျွန်တော်နည်းနည်းဖြတ်မိပြောစရာဆရာပြောတော့စိတ်ဝင်စားဖို့ကောင်းပါတယ်ဆရာကဒီစီးပွားရေးတက်တယ်ဆိုတဲ့ကိစ္စကိုဒီခါရစီလက်မှတ်ထိုးတဲ့ကိစ္စနဲ့ဆက်တရာစုပင်လုံးကိစ္စနဲ့ထောက်ပြီးတော့ပြောသွားတော့ဆိုအဲ့ဒီအချက်ကဆရာသဘောထားအကြတော်တော်လေ
ဒီကြိမ်ပြောပြရင်းရင်းရင်းရှိမှဒီတိုင်းကြီးကစီးပွားရေးတုတ်တက်တယ်လို့ပြောလို့ရရတဲ့အဲ့ဒါလေးကိုအရင်ဆုံးဦးတည်ပြီးပြောတာပါဟုတ်ကဲ့နောက်ခုနဟုတ်ကဲ့ဆရာခုနဆက်ပြောမယ်စကားလေးဆက်ပြောပါဆက်ပါခင်ဗျဟုတ်ပါပြီဟိုပြည်တွင်းထုတ်လုပ်ရေးမှာလည်း SME တွေအားနေပြီးတော့အခုတော့ဟိုဥရောပနဲ့အမေရိကန်ဘက်ကလည်းလှည့်လာတာလေးတွေတွေ့ရတယ်ပေါ့အဲ့ဒါလည်းသူတို့တုတ်တက်တယ်လို့ပြောလို့ရပါတယ်နောက်တစ်ချက်ကဒီပြပဖို့ကုန်ပေါ့အဲ့ဒီအရေးကြီးပါနိုင်ငံအတွက်ဝင်ငွေပါအဲ့ဒါ2016ခုနှစ်ကဆိုလို့ချင်း 11 billion dollar ဆိုတော့ဖေကာရရေတက်လာတာတွေ့ရပါတယ်နောက်ပြီးတော့အဲ့ဒီလိုတက်လာတာလည်း ကျင်းရှာရှာပေါ်လွှဲလာကဒေယာဆိုင်ပြူကြီးကထုတ်လုပ်တဲ့ဆန်ပေါ့လေ3 billion တန်ကျော်ကျော်ဆိုတော့ဒါနှစ်ခုနှစ်အတွင်းစာချုပ်ထိုးလိုက်တာပေါ့နောက်ပြီးတော့ဒီဆက်ကုန်ပစ္စည်းနဲ့ငွေမြေပစ္စည်းတွေလည်းဒါဖေကာတွေတက်လာတာတွေ့ရပါတယ်နောက်ပြီးတော့ GDP ကိုကြည့်မယ်ဆိုရင်လည်းเนาะသူကမြန်မာကျပ်ငွေ
ဒီလန်တရာလောက်အထိကိုတက်လာတယ်ပေါ့ဟုတ်ကဲ့အချက်ကဟိုအဓိကကတော့ဟိုရေဗီနျူးက6%ဒီအခွန်ကောက်တွေကเนาะခရိုင်းနဲ့မတူဘဲနဲ့ဟိုတော်တော်လေးကောက်လို့ရလာတော့ GDP ရဲ့8.2%အထိတက်လာတယ်ဆိုတာတွေ့ရတယ်ဟုတ်ကဲ့ကျွန်တော်ကျွန်တော်ကျွန်တော်ခဏလေးဆရာခဏလေးကျွန်တော်ဖြတ်ပေးပြရစီဆရာခုနဆရာထောက်ပြသွားတဲ့အချက်တွေအရာပေါ့လေ တက်တက်ဆိုတဲ့အချက်တွေတော့ရှောက်ရှိနေပေမဲ့လေတပိုင်းကလည်းပဲသူကဟိုဒီတက်တက်ဆိုတဲ့ဟာတွေကလူတွေကဓာတ်ရိုက်သူတို့ခံစားရတဲ့အခြေအနေမရှိသေးဘူးပေါ့ဆရာအဲ့တော့တကယ်လူတွေရဲ့အိတ်ကဖောင်းလောင်ပေါ့လူတွေစီးပွားရေးပိုကောင်းလောင်ဝင်ငွေပိုရလောင်အဲ့လိုအခြေအနေလူတွေပျော်ဖို့အခြေအနေကရောဘယ်လောက်ထိနီးပြီလို့ဆရာပြောလို့ရပါတယ်ခင်ဗျာဟောအဲ့ဒါကတော့ဆိုလိုတာကစီးပွားရေးကတော့ကြာကြာကျ
က်နေတာတို့ပုံစေးလုံးတက်နေတာတို့ဆိုတာတွေကအာကြမှာမကြတာနော်အဲ့ဒါတွေကဘယ်လိုလဲဆိုတော့စီးပွားရေးတော်တော်လေးတက်လာပြီဆိုမှဟိုသူကတဖြည်းဖြည်းနဲ့ပြင်းကြီးလာမဲ့သဘောမျိုးပြင်းကြီးပြီးတော့ကြဆင်းရအောင်ပါဟုတ်နော
်ဟုတ်ကဲ့
အဲ့ဒါတွေကဟို risk တွေပေါ့အန္တရာယ်ပိုင်းတွေမှာအများကြီးပါပါတယ်ဥပမာပြောကြလို့ဆိုလို့ရှိရင်ပုံစေးလုံးဘာကြောင့်တက်လဲနော်အဲ့ဒီတော့မကြောင်တက်လဲဆိုတော့ဟိုငွေကြေးဖောက်ဖွားလို့ပေါ့ငွေကြေးဖောက်ဖွားလဲဆိုတော့ဒီနေရာကြီးဘတ်ဂျက်အတုံးကြီးကတော်တော်များတာပဲဗျဟုတ
်ကဲ
့အဲ့ဒီနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဟိုဥပဒေစင်အစိုးရတက်တဲ့2011ခုနှစ်ကတဲ့အခုအစိုးရတက်တဲ့2016ခုနှစ်ကနော်အတုံးကြီးက 250% လောက်ကိုတိုးတုံးတာတွေ့ရတယ်
ဟုတ်ကဲ့
အဲ့အဲ့ဒီတော့နောက်တစ်နှစ်တစ်နှစ်လဲသူကဘတ်ဂျက်ကမလျော့ဘူးတိုးတူပြီးဘတ်ဂျက်လာဟိုလုံးဝပြပေါ့ဗျာ
ဟုတ်ကဲ့
လုံးဝရပြီးခဲ့တဲ့နေ့ကဆိုလို့ရှိရင်ကျက်ဘီလီယံပေါင်းဟို3,638ဆိုပြောင်းပြတာ
ဟုတ်ကဲ
့အမီမီပြတယ
်ဟုတ်ကဲ့ဆက်ကုနာတော့ဆက်ကုနာပြောတော့တဲ့အချိန်မှာ
3တော့ဝင်းလို့နေတက်တာ
ဟုတ်ကဲ့ကျောင်းနာပြောတော့တဲ့အထက်မှာဒီပြပယူနီမြို့နယ်မှုကိစ္စပြောတော့ကျွန်တော်ကဘာသာတွေးမိလဲဆိုတော့ဒီပြပယူနီမြို့နယ်မှုတွေဝင်လာမယ်ဆိုပြီးတော့မြန်မာနိုင်ငံမှာလာပြီးတော့အခြေစိုက်တဲ့ဒီဥပဒေကျိုးဆောင်အဖွဲ့တွေပေါ့လေပြပဥပဒေကျိုးဆောင်အဖွဲ့တွေအခုဆိုထွက်သွားတာနှစ်ခုရှိပါပြီဆရာအမေရိကန်တစ်ခုထွက်သွားတယ်အင်္ဂလန်ကတစ်ခုထွက်သွားတယ်ဆိုတော့ဒီအဖွဲ့တွေကတော့သူတို့ကပြပကနေပြီးတော့ထင်သလောက်ယူနီမြို့နယ်မှုမဝင်ဘူးဆိုပြီးတော့ပြောကြတော့အခုဆရာတို့ထောက်ပြတဲ့ပြပယူနီမြို့နယ်မှုက
ဟလာဝင်းနေဆိုတာနဲ့ကြတော့အိမ်မှာကွာချမှုကဖြစ်မနေဘူးလားကြာအဲ့ဒီနေရာလေးမှာတော်တော်အရေးကြီးတာလေးပြောချင်ပါတယ်เนาะမြန်မာနိုင်ငံကြီးကเนาะနိုင်ငံသားယင်းနှိမ့်နှံမှုနဲ့95%ကအာရှနိုင်ငံတွေအထူးသဖြင့်ဂျပန်တို့တရုတ်တို့ပေါ့ဗျာနောက်ပြီးတော့ဟိုစင်ကာပူတို့ထိုင်းတို့မလေးရှားတို့အဲ့ဒီလိုနိုင်ငံတွေကနေပြီးတော့ဒီနိုင်ငံသားယင်းနှိမ့်နှံမှုတွေကိုအဓိကအားကိုးနေတာเนาะ ဥရောပနဲ့အမေရိကန်ကမရှိသလောက်မရှိသလောက်ဆိုတာဥပမာပြောရဆိုရင်ဥရောအမေရိကန်နိုင်ငံကြီးကိုအားကိုးရမှာအမှန်ကတိုင်းပြည်တွေပုံပြတိုးတက်တယ်ဆိုတာတရုတ်ပဲကြီးကြီးလောက်ဆုံးပေါ့အရင်ကဂျပန်ပဲကြီးကြီးဒီထိုင်ဝမ်ပဲကြီးကြီးတောင်ကိုရီးယားပဲကြီးကြီးစင်ကာပူပဲကြီးကြီးအကုန်လုံးကတော့အမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေအများဝင်လာလို့ဟုတ်တိုင်းနဲ့တခါတည်းတိုးတက်သွားတာ
အခုဟာအမေရိကန်ကိုအားကိုးမှုကတရားသေးဘူးဆိုပါလို့အဲ့လိုလဲဆိုနိုင်ငံရေးလေးရတယ်နည်းနည်းအခြေအနေအဲ့ဒါလေးကိုပြောရမယ်ဆိုရင်နိုင်ငံရေးလေးရနည်းနည်းပါလာဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ကိုကျော်စောသိန်းစီစဉ်တင်ဆက်တာပါအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ရအောင်ပါကိုအောင်တင်ဆက်ထားပါတယ
February 14 ရက်နေ့က Florida ပြည်နယ် Parkland မြို့ Majority Stoneman Douglas အထက်တန်းကျောင်းမှာတနက်နေ့လာရောက်ပစ်ခတ်တာကြောင့်ကျောင်းသားကျောင်းသူအများစုပါဝင်လူပေါင်း18ဦးသေဆုံးခဲ့ပါတယ်။တနက်သမားဟာစီကံချိုးဖောက်မှုနဲ့အထက်တန်းကျောင်းကနေပြီးတော့ကျောင်းထုတ်ခံထားရတဲ့ကျောင်းသားဟောင်းတဦးဖြစ်ပြီးသူက AR-15 ချေမိုးရေး rifle နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဒီလောက်များများသေဆုံးကုန်တာပါ။ဒီလိုသေဆုံးပြီးနောက်မှာတော့ American ပြည်ထောင်စုမှာကျောင်းသားလူငယ်အများပြားပါဝင်လူတော်များများကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ကြဲကြဲလန်းလန်းတောင်းဆိုလာကြပါရယ်ဖလော်ရီဒါမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတလကြာမက်လာ14ရက်နေ့မှာတော့အမေရိကန်ပြည်အောင်စုတဝမ်းကအထက်တန်းကျောင်းသူကျောင်းသားသိန်းနဲ့ချီအားစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါရယ်ဖက်ကလန်မျိုးကအထက်တန်းကျောင်းသားတဦးဖြစ်သူအမီရိုပေါ်တီလိုကတော့ဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့အစိုးရကိုမကျေနပ်ကြောင်းအခုလိုပြောပါရယ်
We came here because the whole school came here to protest about like how all of this is wrong.
Florida ပြည်နယ်ဒီကြေကွဲဝယ်ဖိအပ်တွေဘလို့ဖြစ်ခဲ့လဲ။စိုးရကိုဘလို့ဆန့်ကျင်မလဲ။နောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးကိုပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပါ
။ဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်ထောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးအားနည်းသူတွေဘောပြစ်ခတ်တပြက်တာဟာဆက်ဆုပ်ရင်ရှားပွဲဖြစ်တယ်လို့လဲကျောင်းသားတွေကပြောပါတယ်ဒါအပြင်ကြည်တရောင်ချင်းသာပြစ်ခတ်လို့ရတဲ့မောင်းပြန် rifle တနက်တွေမှာကြည်တွဲလိုက်ပြစ်လို့ရအောင်လုပ်ထားတဲ့ bump stock လို့ခေါ်တဲ့ကရိယာထပ်မံတက်စင်ပြီးပြစ်ခတ်တာကြောင့်လူများပြားတိုက်ဆုံမှုကိုလည်းအလုံးကထောက်ပြနေကြပါတယ်အမေရိကန်ပြည်အောင်စုမှာကြည်တွဲလိုက်ပြစ်ခတ်လို့ရတဲ့ဆက်သနက်တွေရောင်းချခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လည်း bump stock ကရိယာကိုအလွယ်တကူဝင်နေတာကြောင့်တက်စင်ပြီးတော့ပြစ်မယ်ဆိုရင်တော့ဆက်သနက်နဲ့မချပြစ်ခတ်နိုင်တာပါတကယ်ကတော့ဆက်သနက်မျိုးစားတွေကိုကြည်တွဲလိုက်ပြစ်ခတ်လို့မရအောင်ပြင်ဆင်ပြီးရောင်းချခွင့်ပြုထားတာပါဥပဒေကိုလက်တလုံးကြားလှည့်ပြီးတော့အသုံးချနေတာကိုတားဆီးဖို့လိုတဲ့အကြောင်းကျောင်းသူ Morgan Lightla ကအခုလိုပြောပါတယ်
Now when people think of Parkland they are not only going to think of the 17 beautiful people that we lost they are going to think of the change
Parkland ကပြစ်ခတ်မှုနဲ့ပတ်သက်ပြီးလူတွေကစဉ်းစားတဲ့အခါမှာတိတ်ဆုံးသူ18ယောက်အကြောင်းနဲ့တင်ရပ်မထားတော့ပဲကလေးတွေအရွယ်ရောက်ပြီးသားသူတွေပဲဖြစ်ဖြစ်အာနာပိုင်တွေလွတ်တော်မှတ်တွေပဲဖြစ်ဖြစ်အပြောင်းလဲတစ်ခုခုလုံးမှရမယ်လို့ကျမတို့အားလုံးပြောနေတာကိုစဉ်းစားမိကြပါလိမ့်မယ
်တနက်ကင်ဆောင်ခွင့်စီမင်းတင်ကြဖို့တောင်းဆိုနေကြပေမဲ့ဖွဲ့စည်းပုံဥပဒေမှာတနက်ကင်ဆောင်ခွင့်ပေးအပ်ထားတာကြောင့်ဒီအခွင့်အရေးကိုမရုပ်သိမ်းသင့်ဘူးဆိုပြီးတနက်ကင်ဆောင်ခွင့်လိုချင်ကြသူတွေကလည်းခုခံပြောဆိုကြပါရယ်အဲ့လိုတနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီမင်းဥပဒေတွေမတင်ကြရေးအတွက်လွတ်တော်မတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆဲမှုတွေရှိနေပါတယ်။ကျောင်းသူဂျနီဖာချိုဘူးကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်မတ်တွေကိုတိုက်တွန်းပြောကြားပါတယ်
။ Like it doesn't matter how much money you get from the NRA because people are dying from this and we
လူတွေတလောက်တေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူး။တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါ။အဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်။ဆိုတော့လူတွေဟာစစ်ဖက်သုံးချေမုံးရေး rifle တွေဝယ်ကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တတ်ပါလိမ့်မယ်
မလ24ရက်နေ့တုန်းကလေအမေရိကန်ပြည်အောင်စုတဝန်းကမြို့ကြီးတွေမှာရောကမ္ဘာတဝန်းကမြို့တွေမှာပါတနက်နေ့အကြမ်းဖက်ပစ်ခတ်မှုတွေအဆုံးသတ်ရေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာဆိုရင်လေကျောင်းသူကျောင်းသားတွေအပါအဝင်တနက်ထိန်းချုပ်ရေးတင်းကျပ်တဲ့စီးမြင့်တွေချမှတ်ပေးဖို့တောင်းဆိုမှုအပေါ်ထောက်ခံသူသတန်းနီးပါးဟာအမေရိကန်လွှတ်တော်ရှိမှဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကတနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ခြင်းပါတာပါကဘာတဝမ်းအဲဒီလိုအလားတူဆန္ဒပြပွဲမျိုး800လောက်အဲ့ဒီတရက်ထဲမှာပဲကျင်းပခဲ့ကြတယ်လို့ comment ထားပါတယ်မတ်လ14ရက်နေ့နဲ့24ရက်နေ့ဆန္ဒပြပွဲတွေမှာအသက်14နှစ်အရွယ်မတ်မေအိုးဝေဆိုမင်းလည်းပါဝင်ပါတယ်ကျောင်းဖွင့်ရဖြစ်တဲ့မတ်လ14ရက်နေ့ဆန္ဒပြပွဲတွေမှာစာသင်ခန်းညူကထွက်ဘာကြောင့်ဆန္ဒပြလဲဆိုတာကိုသူကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့တမီးတို့ကကျောင်းသားတွေနာပြီးတော့ဒီလိုရန်တနက်ကြီးကျောင်းမှာပြင်နေတာလေကျောင်းသားတွေကလေဆာမပွဲတွေပဲသုံးရင်ရမှာသူတို့ကသုံးရင်နေရာလေမိဘတွေပြန်တွေ့ရမလားသူတို့အိမ်ပြန်ရမလားဒီလိုတနက်ပြင်နေရာအမေရိကမှာရန်ဆိုးနေတယ်တနက်ရဲ့လော်လော်လေးရနေရအဲ့ဒါကိုလေတမီးတို့ကဆန္ဒပြတာလေတနက်ပွဲလို့ရတဲ့လူတွေကိုလေသိချာစစ်ပြီးမှလေရောင်းခိုင်းကြတာပေါမမလို့6လလောက်လေးတင်နာပြီးတော့mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလည်းရအောင
်ဆိုတော့ May Owe ဆိုမင်းတို့ကဒီမှာ Washington DC မှာဆန္ဒပြရတယ်ဆိုတော့အဓိကဘယ်နေရာကိုသွားပြီးတော့ဆန္ဒပြခဲ့လဲ
တမင်းရင်းဆုံး White House မှာသွားတယ်တမင်းအိမ်ပြတော့မှာဆယ်နိုင်ချိနေတယ်နောက်ပြီးဆယ်နိုင်မှာလေ7မိနစ်ထိုင်ပြီးလေးတိတ်တိတ်လေးနေတယ်လေအကုန်လုံးတက်ခံတဲ့လူတွေအတွက်ကိုလေစူတောင်းပြီးတော့တမင်းတို့လေCapital Hill မှာလေသမီးတို့သွားတယ်
။ကျောင်းသားတွေရဲ့အသက်အရွယ်ကရောဘယ်အရွယ်ကနေဘယ်အရွယ်ထိလောက်ပါကြလဲ
။14နှစ်ကနေ18နှစ်ချီပါကြတယ
်။မင်းအိုးရီဆိုမင်းတို့ကကျောင်းထဲကနေပြီးတော့ပေါ့လေထွက်လာပြီးတော့ဆန္ဒပြတယ်ဆိုတော့ကောကျောင်းကဒီလိုဆန္ဒပြမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ကျောင်းဆရာတွေဆရာမတွေကတားဆီးတာမျိုးတွေဝါရီရောရှိလား
။သမီးတို့ကျောင်းကတော့ပြောတယ်လေ။ဒီလိုသွားတာသူတို့ကနားလဲတယ်ဒါပေမဲ့ကောင်းဝတောင်းဝင်မယူနိုင်ဘူးအဲ့တော့ကိုလုံးကနေအဲ့လိုထွက်သွားရင်ဆိုကျောင်းကနေ excuse မဖြစ်ဘူးအဲ့တော့ကိုလုံးကျောင်းသားမိပါရဲ့ကျောင်းသားတွေတော့ချားတယ်လို့ရေးပြရတယ်ဒါပေမဲ့လေကျောင်းကတောင်းဝင်မယူပြောပေမဲ့တော့လေသမီးတို့ဆရာဆရာမတွေကတော့လေသမီးတို့ရဲ့ rock show ရဲ့ဒီနေ့ကုန်ချိတ်ပြီးတော့သမီးတို့ metro station ထိလေစင်ပြေအောင်ပို့ပါတယ်
ဆိုတော့အခုဒီဆန္ဒပြတာကအထူးသဖြင့်တော့အထက်တန်းကျောင်းသားကျောင်းသူတွေများတာပေါ့လေဆိုတော့အခါကျတော့ဒီကျောင်းသားကျောင်းသူတွေရဲ့တောင်းဆိုချက်တွေကိုအလေးထားပြီးတော့ဒီလွတ်တော်အမတ်တွေတာဝန်ရှိတဲ့သူတွေကအခုလိုမျိုးဒီတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တကယ်ပဲတင်းတင်းကြပ်ကြပ်ဥပဒေပြဋ္ဌာန်းပေးမယ်လို့ယုံကြည်လား
သမီးတို့ထင်တာကတော့သူတို့လုပ်ပေးရမှာဗာရင်းဆိုသမီးကောင်းထဲမှာတော့ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဂျာဘုံမပတ်ဆိုင်ရဘူးလားဟိုတနေ့ရောင်းနဲ့ဖွဲရနေပတ်ဆိုင်ရဘူးလားဂျာဘုံမဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဒီကဲဆိုလေလူရဲ့တနေ့ကိုကားရီလို့လေလွယ်လွယ်လေးဝယ်နေရအဲ့ဒါကိုလေပြင်ရမှာ background check တွေတော့အကုန်ထင်အောင်ဘာလို့ဆိုလေဟိုအမကြီးရတော့လေသမီးတို့ပြောတာပေါ့လေသမီးတို့နဲ့တဘောမတူတဲ့လူတွေရတော့သမီးတို့ကဘာမှနားမလဲရဲ့ဒါပေမဲ့သူတို့ကနားမလဲသူတို့သားသမီးဒီလိုဖြစ်ရင်ရောသူတို့ဘယ်လိုခံစားရမလဲပါ
အားတော့ကူအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဥပဒေမဲ့မူရစ်စေကူတန်ရဝဲမှုဟာပုံစံတစ်ခုနဲ့ပေါ်လာနေပါတယ်။နိုင်ငံတကာရာဇဝတ်ခိုင်းနေဟာအလွန်အန္တရာယ်ကြီးတဲ့စေဝါတူတွေထုတ်လုပ်ရောင်းဝယ်မှုတိုးဝါလာနေတာဖြစ်ပါတယ်။နာကျင်တိုက်ခိုက်မှုတက်တာစီဖို့တုံရတဲ့ဖန်တနန်လိုသူနဲ့အလားတူစေတူတွေကိုဓာတုဗေဒနီးနဲ့ထုတ်လုပ်နေကြတာဟာအလွန်အမင်းအန္တရာယ်ကြီးပါတယ်။စေတူတွေရောင်းဝယ်နေကြတဲ့အကြောင်းရင်းတွေအနက်တစ်ခုကတော့အလွန်သေးငယ်တဲ့ပမာဏနဲ့ခရီးဝေးဝေးရောက်နိုင်လို့ပဲဖြစ်ပါတယ်။အာနစ်တင်ပြင်းတဲ့စေဝါတူတွေဟာအင်မတန်သေးငယ်တဲ့ပမာဏနဲ့အင်တာနက်ကနေမှာယူသုံးဆွဲသူတွေစီကိုအလွယ်တကူရောက်နိုင်ပါတယ်။မူရစေဝါကုန်တွေဟာအွန်လိုင်းကနေတဆင့်တိတိသားသားရောမတိမသားရောဈေးကွက်ဖွင့်ထားပါတယ်။
Now be Nangaraga, Maduresi, Muye Sewarigo, Saragani Pisi, Amyan Chopos and Nine Pisi, Pojavarello, Nangaraga, Muye Sewa, Tencho Yisanya, Dudia Letta Wenji, James Walska, Majari Genga, Jimbagere, Chaucer de Jim Yak, Nangaraga, Muye Sewa Commission, CND, Siwima, Pyojavare. Erilo, Mepisala, Milligram, Nene, Ye Dread, Nene Lego, Techa Toki, Saragani, Pomesuin, Ye Yashi Repeche, Techa Dawinja Yashi Repeche, Porto Pansi Nambo, Imadan Keke Vare Lule, Dugapio Vare. Muye Sewa Gondere Dread, Nauta Jo Miagaro, Bamana, Nene, Muye Tonize at De Siriha, Techa Sego, Bianlezi at De Siwarete, Bubido, Miaso Miamia Yara Dave Chipare. နိုင်ငံတကာပြည်ထောင်စုပြည်ရှင်ဖို့ပါနက်ကျွမ်းကျင်မှုမဟာဗျူဟာနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်ကျွန်တော်တို့အနေနဲ့အခုလိုစေဝါဒူတွေပေါ်ခြင်းတော်ခြင်းအရှိန်အဟုန်နဲ့တိုးမြလာနေတာကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာကကင်တွယ်ဆောင်ရွက်ချဖို့အဓိကစနစ်ဖြစ်တဲ့ပြည်နိုင်ငံတွေကိုရှာဖွေပေါ်ထုတ်ဖို့အတူလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ်လို့လည်းဒုတ တရင်အချက်လက်တွေဖလှယ်ရေးအချက်လက်တွေကောက်ယူစုဆောင်ရေးနဲ့ကဘာတဝမ်းလုံးကအသုံးပြုနေကြတဲ့ရှင်းနေပြီးသား website တွေကိုအခြေခံပြီးရောင်းဝယ်ဖောက်ကနေကြတာတွေကိုတိုးမြင့်လေလာဆန်းစစ်ကြဖို့စားတဲ့ကိစ္စရပ်တွေအတွက်အမေရိကန်ကအလှူငွေထွက်ဝင်ထားပါတယ်အပြန်ကအားဖြင့်တရင်အချက်လက်တွေပို့ပြီးတော့ဖလှယ်နိုင်ခြင်းအားဖြင့်ဥပဒေမဲ့မူရစီရောင်းဝယ်ဖောက်ကားမှုတွေနဲ့ဓာတုပစ္စည်းတွေတုံးပြီးစေဝါဒုထုတ်လုပ်မှုတွေကိုတိုက်ဖျက်ရေးအတူတကွပူးပေါင်းဆောင်ရွက်နေကြတဲ့ပညာရှင်တွေချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာစေရေးမှာအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်။ CND အစည်းအဝေးပြင်ပမှာစေဝါဒုမှောက်ခုကူတန်ရောင်းဝယ်ခြင်းနီးသင့်များဆိုတဲ့ခေါင်းစဉ်နဲ့ပြပွဲတစ်ခုကိုလည်းအမေရိကန်ပြည်ထောင်စုကဦးဆောင်ကျင်းပခဲ့ပါတယ်။အခုပေါ်ထွက်လာတဲ့မှောင်ခိုဈေးဝက်တက်ဟာကျွန်တော်တို့အားလုံးဟာခိုးကိုရမယ်ဖြစ်နေပြီဆိုတာကိုပြလိုက်တာပါပဲကျွန်တော်တို့ဟာပုံစံတက်နဲ့ထွက်ပေါ်လာနေတဲ့မူရစ်ဆီမှောင်ခိုဈေးဝက်ပေါ်မှာမိခိုနေကြတဲ့ဘဝတွေကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့တသွေးတဲ့တသားတဲ့အတူလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ်လို့ဒုလက်ထောက်ဝန်ကြီးဝဲလ်စ်ကပြောသွားခဲ့ပါတယ်ရှင
်အမေရိကန်ဆူရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့ကနားဆင်ကြရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကအကြီးညာပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်က Amazon online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲဆက်တင်လာတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်ကအမေရိကန်သွင်းကုန်ပေါ်အခွန်တိုးကောက်တုံ့ပြန်ခဲ့တဲ့နောက်အမေရိကန်ရဲ့ stock share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာလူမျိုးရေးနဲ့အသားအရခွဲခြားမှုကိုထိတ်တန့်ကဆန့်ကျင်လှုပ်ရှားခဲ့သူတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့ဇနီးဟောင်းဖြစ်သူဝင်းနီမန်ဒဲလာဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါပြီ။ဝင်းနီမန်ဒဲလာဟာခင်မွန်ဟောင်းနယ်ဆန်မန်ဒဲလာနဲ့အတူတောင်အာဖရိကမှာအသားအရခွဲခြားမှုကိုနှစ်ပေါင်း30ကျော်အောင်ဆန့်ကျင်တိုက်ဖျက်ခဲ့ကြသူတွေဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့တိုင်းနယ်ချီရဲ့ရိုညာမွတ်စလင်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကြည့်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအခုဧပြီလအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ဖို့အတွက်ကြိုးစားနေပါတယ်။ရိုညာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေကြား Facebook ကိုသုံးပြီးလွှဲမှားတဲ့လှုံ့ဆော်မှုတွေလုပ်နေတယ်ဆိုတာအမှန်ပဲလို့ Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ကပြောကြားလိုက်ပါတယ်။ American ပြည်သူ25ရာခိုင်နှုန်းဟာတစ်ချိန်လုံးအင်တာနက်အွန်လိုင်းမှာတုံးနေကြတယ်လို့အစိုးရခန်းစားအသစ်တခုကနေထုတ်ပြန်လိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဦးကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။ VOU နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကနေမြန်မာပြည်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.